မကွေးတိုင်းဒေသကြီးအစိုးရဖွဲ့မှလစ်လပ်နေတဲ့ဝန်ကြီးနှစ်နေရာအတွက်အစာထိုးခန့်အပ်ဖို့အဆိုပြုထားတဲ့ကိုယ်စားလှယ်လောင်းနှစ်ဦးရဲ့အမည်စင်းကိုဝန်ကြီးချုပ်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။အဆိုပြုတင်သွင်းခံထားရတဲ့ကိုယ်စားလှယ်လောင်းနှစ်ဦးအနေနဲ့အရေးချင်းပြည့်မီခြင်းရှိမရှိဆိုတဲ့အပေါ်တိုင်းဒေသကြီးလွှတ်တော်အမတ်18ဦးကလွှတ်တော်အတွင်ကန့်ကွက်ခဲ့ကြသလိုပြည်သူလူထုကြားမှာလည်းဝေဖန်ပြောဆိုမှုတွေထွက်ပေါ်လာပြီးတဲ့နောက်ဝန်ကြီးချုပ်ကအခုလိုပြန်လည်ရုပ်သိမ်းလိုက်တာပါ။အပြည့်စုံကိုကိုစားဝင်းလိုင်းကတင်ပြထားပါတယ်ရှင်။
မကွေးတိုင်းဒေသကြီးအစိုးရကအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးနေမျိုးကျော်နဲ့ဆက်ပြိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝန်ကြီးဌာနဝန်ကြီးဦးစိုးမြင့်တို့နှစ်ဦးဇန်နဝါရီလဇန်ပိုင်းကနှုတ်ထွက်စာတင်ပြီးအပြည်ပြည်နှုတ်ထွက်သွားခဲ့ကြပြီးတဲ့နောက်အဲ့ဒီလက်လက်တဲ့နေရာတွေမှာအစားထိုးခန့်အပ်ဖို့အတွက်ဆက်မြောင်းဌာနအငိမ့်စားညွှန်ကြားရေးမှူးဦးအေးငွေအငိမ့်စားတွဲဝဲပညာရေးမှူးဦးအောင်ကျော်မိုးတို့နှစ်ဦးရဲ့အမိစင်းတွေကိုဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကဖေဖော်ဝါရီလ14ရက်နေ့ကလွတ်တော်မှာတင်သွင်းခဲ့တာပါ။ဒါပေမဲ့လည်းဝန်ကြီးချုပ်အမည်စင်းတင်သွင်းခဲ့တဲ့ကိုယ်စားလှယ်လောင်းအုပ်ဟာအရေးအချင်းကိုက်ညီမှုမရှိဘူးဆိုပြီးအမည်စင်းတင်သွင်းပြီး၂ရက်အကြာဖေဖော်ဝါရီလ16ရက်နေ့မှာကျင်းပတဲ့လွတ်တော်အရေးပေါ်အစည်းအဝေးအတွင်းလွတ်တော်ကိုယ်စားလှယ်18ဦးတို့ကကန့်ကွက်ခဲ့ကြပါတယ်။အဲ့ဒီလိုကန့်ကွက်မှုတွေရှိနေတာကြောင့်ဖေဖော်ဝါရီလ26ရက်တနင်္လာနေ့ကကျင်းပတဲ့တိုင်းဒေသကြီးလွတ်တော်အစည်းအဝေးမှာအမည်စင်းကိုပြန်ရုပ်သိမ်းလိုက်ခြင်းဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါတယ
်လက်မခံလို့ပြောလို့ရှိရင်တော့လူတို့ကဒီနှစ်ယောက်ကိုမကြိုက်လို့ပေါ့
ဟုတ်ကဲ့ဒါပေမဲ့ဆရာအနေနဲ့ကတော့သူတို့နှစ်ယောက်က qualify ဖြစ်တယ်လို့ဆရာကယူဆပြီးတော့တင်ခဲ့တာအဲ့လိုပေါ့ဟုတ်တယ်မလား
qualify ဖြစ်တယ်ဆိုပြီးတော့ယူဆပြီးတင်ခဲ့တာမှာသူတို့မကြိုက်တဲ့ challenge တွေတွေ့နေလို့ကွာဒါပဲအဲ့ဒါပဲပြောပြသေးတယ်ကြကြိုက်မရောမကောင်းဘူးပေါ့တော့
ခုကလွတ်တော်ကန့်ကွက်တယ်ဟိုဟာပေါ့အဲ့ဒါကြောင့်အဲ့ဒီဟာကြောင့်ဆရာပြန်ယူသိမ်းလိုက်ရတာပေါ့နော
်ဟုတ်တယ်ဆရာဟုတ်တယ်လူကိုယ်စားလှယ်တွေကဒီနှစ်ယောက်ကိုခိုင်းရင်မကြိုက်ဘူးအဲသူတို့ကတချို့လည်းပါတီဝင်တွေကမကြိုက်ဘူးပေါ့ဗျာဆန္ဒပြမယ်ပါ냐ဆိုတာတွေကြားနေရတာကြအဲ့တော့ကိုလူကြီးတွေလည်းပဲတိုင်းဒေသကြီးဆိုရဝန်ကြီးချုပ်ကိုဆန္ဒပြတယ်ဆိုတာမျိုးမဖြစ်စေချင်ဘူးပေါ့မဖြစ်စေချင်တော့ကျွန်တော်တို့ကဒီအမည်စင်းတင်တာကိုအဲရုပ်သိမ်းပြီးတော့မှအခုနှစ်ယောက်ထပ်ရှားနေတာပေါ့တော
့ဆရာသူတို့ကမကျင်တတ်တာဘာအောင်များမကျင်တတ်တာလဲဆိုလို့ကျွန်တော်ဆရာကျွန်တော်တို့ကလည်းတဘောပေါက်တာဆရာလည်းဝန်ကြီးချုပ်တူဦးအနေနဲ့ဒါဟိုအရင်လေ့လာခဲ့မှာပဲဒီလူတွေကဘယ်လိုလူတွေလဲဆိုတာဒါကြောင့်မလို့လဲဆရာအရင်ပြောနေတာ
သူတို့ကဘာအမျိုးမျိုးပေါ့ဗျာအကြောင်းမျိုးမျိုးပေါ့ဒါကတော့ထုတ်ပြောလို့ရှိတော့အစိုးရတော့ဒီကိမှာဆိုတော့ကြောက်လို့မကောင်းဘူးပေါ့တော့ပြောရလို့ရှိရင်တော့ဒီလွတ်တော်နဲ့အစိုးရဆိုတာကတော့နွားလဲစည်းရဲ့အတိုင်းနဲ့အလဲလို့နွားတက်ကောင်လို့ပေါ့ဗျာတစ်ဖက်တည်းရုံးလို့မရဘူးလေစုံရုံးပါလွှတ်ရေးပါပေါ့တော့အဲ့တော့တိုင်းဒေသကြီးရဲ့အတရားဥပဒေစိုးမိုးရေးဤကြစာရဖော်ပြရေးမှာတစ်ဖက်လုံးလွတ်တော်ရောအဲဒီဝါဘောစီဝါကကြိုက်ကြကြကြတက်ကြီးလက်ကြီးလုံးကြမှာဖြစ်မှာဆိုတော့လည်းလွတ်တော်ရဲ့ဆန္ဒသဘောထားလည်းပဲကိုယ်စလေရဲ့ဆန္ဒသဘောထားအလေးထားရတာပေါ့ကျွန်တော်တို့ကပြည်သူလူထုရောတော့အဖွဲ့ချုပ်ရောပါတီရောအစိုးရရောအညီညာတိုင်ပင်ပြီးမှလုပ်ရတာဆိုတော့ကျွန်တော်တို့ရုပ်သိမ်းပြီးတော့နောက်နှစ်ယောက်ထချာနေပါတယ
်ဆိုတော့ကန့်ကွက်တဲ့ထဲမှာရောဆရာဘယ်လိုဘယ်ပါတီကအမတ်တွေဆိုတော့ဟိုပြောလို့ရလားဆ
ရာကန့်ကွက်တာတော့ဒီဝါအဖွဲ့ချုပ်ကပါပဲမကွေးတိုင်းဒေသကြီးလူတော်တခုလို့ကမကွေးလူတော်ကိုယ်စားလှယ်ကြီးပဲလေ
ဟုတ်ကဲ့
ဟိုအန်ဒီကြီးပဲအန်ဒီကြီးပဲ
အော်ဟုတ်
လူကန့်ကွက်တဲ့ထဲမှာဟို25ရာခိုင်နှုန်းပါတယ်တပ်မတော်တလူတော်ကိုယ်စားလှယ်ကြီးဦးဆောင်ပြီးကန့်ကွက်တယ်ဆိုတာမျိုးလို့မရှိပါဘူးအန်ဒီပါတီကကိုယ်စားလှယ်ကြီးပဲကန့်ကွက်တာပါ
ဟုတ်ကဲ့သူကဗနရခိုင်နှုံးကနေကန့်ကွက်ရင်ဒီဟိုကသူကကန့်ကွက်ဟာကန့်ကွက်မှုအထမြောက်တယ်ဆိုတာရောရှိပါလားဆရာ
အဲအဲ့ဒါမျိုးကတော့မရှိဘူးဗျသူတို့စီမင်းစီကဥပဒေမှာတော့ပေါ်သက်ထားတာကတော့ခိုင်လုံသောအကြောင်းသားချက်ဖုံးလို့ရှိရင်ညင်းပဲဝင်မရှိစေရဆိုတာတော့ရေးထားတာပေါ့
ဝန်ကြီးအဖြစ်အစိုးတင်သွင်းခံထားသူနှစ်ဦးတည်းကတဦးဖြစ်သူဦးအောင်ကျော်မိုးဟာတိုင်းလက်ထောက်ပညာရေးမှုအဖြစ်တာဝန်ထမ်းဆောင်စဉ်ကအလဲတန်းပြဆရာတဦးကိုနိုင်ငံရေးလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ခုံရုံးတင်စစ်ဆေးပြီးအလုတ်ဖြုတ်ပြဖို့ဆုံးဖြတ်ချက်ချပေးခဲ့သူဖြစ်တဲ့ဆိုပြီးအမည်စင်းတင်သွင်းခံရပြီးရပ်ပိုင်းအတွင်းမှာပဲဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်အမည်စင်းတင်သွင်းခံထားရသူနှစ်ဦးကိုဝန်ကြီးအဖြစ်ခန့်အပ်လိုက်ရင်ဝန်ကြီးချုပ်နဲ့မကွေးတိုင်းဒေသကြီးအစိုးရတို့ကိုဆန္ဒပြကန့်ကွက်သွားမယ်ဆိုတဲ့ပြောဆိုမှုတွေမကွေးတိုင်းအတွင်းကနိုင်ငံရေးအတိုင်းဝိုင်းနဲ့လူမှုရေးအဖွဲ့အစည်းတွေကြားကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်အစိုးတင်သွင်းခံထားရတဲ့ဝန်ကြီးနှစ်ဦးကို2008အခြေခံဥပဒေနဲ့အညီကန့်ကွက်ခြင်းဖြစ်ကြောင်းလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စုံစမ်းတင်ပြခဲ့တာပါရှင်